ကိုဗစ်ရောဂါကြောင့်တရုတ်နိုင်ငံရွှေလီမြို့ကစီးပွားရေးလုပ်ငန်းအလုံးရပ်တန့်နေပြီးတော့အလုံရှင်အလုံသမားတွေရဲ့လူမှုဘဝအခြေအနေတော်လေးကျက်တဲလာနေတယ်လို့ရွှေလီမြို့နိုင်ငံသားအကူအညီပေးရတဲ့စီမံခန့်ခွဲရေးစင်တာကဗုဒ္ဓနေ့မှာသတင်းထုတ်ပြန်ပါတယ်။ဒါကြောင့်ကိုဗစ်ကာယောဂါကာလမှာအလုံးလက်မဲ့ဖြစ်နေတဲ့မြန်မာနိုင်ငံသားတွေမိမိနေရပ်ကိုပြန်နိုင်ပြီးနေထိုင်ခွင့်မရှိဝင်ခွင့်မရှိပဲဆက်ပြီးနေမယ်ဆိုရင်တော့ပြည်နယ်နံပေးသွားမယ်လို့ရွှေလီမြို့အနာပိုင်တွေကထုတ်ပြန်လိုက်ပါတယ်။ဖီလီမျိုးရဲ့ COVID ထိန်းချုပ်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုကိုငင်းညာပြောပြပေးပါဖြစ်ပါဗျာ
။တရုတ်နိုင်ငံရွှေလီမျိုးမှာစီးပွားရေးလုပ်ငန်းတွေရပ်တန့်နေတာအပါအဝင်အခြေတကျနေမရှိတဲ့ပုံမှန်ဝင်ငွေမရှိတဲ့မြန်မာနိုင်ငံသားတွေကိုပြည်နယ်တန်ပေးသွားဖို့နဲ့အသွားအလာကန့်တတ်တဲ့ကာလမှာအိမ်ပြေမထွက်ကြဖို့စတဲ့အချက်သုံးချက်ကိုရွှေလီမျိုးတာဝန်ရှိသူတွေကထုတ်ပြန်လိုက်တာပါ။ဒါကို COVID ကာကွယ်ရေးနည်းလမ်းတစ်ခုအနေနဲ့တရုတ်အာဏာပိုင်တွေဘက်ကလှုံ့ဆော်တာဖြစ်ပြီးတော့လက်ရှိမှာလဲကတ်ယောဂါကြောင့်ရွှေလီမြို့ကကျန်းမာရေးနဲ့စီးပွားရေးနှစ်ခုလုံးမှာစိန်ခေါ်မှုတွေရှိနေပါတယ်။ဒီအခြေအနေတွေကြောင့်မြန်မာနိုင်ငံသားတွေအခက်တွေ့ကြရတယ်လို့ရွှေလီမြို့အခြေစိုက်ကျင်းနာနှွေးထွေးပရဟိတအဖွဲ့ဥက္ကဋ္ဌဦးတန်းထွန်းနိုင်ကပြောပါတယ်
။အခုကလောဒေါင်းဆွာတာကဘာတနည်းရှိပါသေးလဲ။သုံးကြိမ်ရှိပြီးလောဒေါင်းဆွာအလုပ်ရှင်ကအလုပ်ကိုမလုပ်ရဘူး။သူကလေငွေကြီးပြီးအလုပ်သမားအိမ်ကိုကားအချက်တဲလို့ခေါ်မြန်မာနိုင်ငံသားရဲ့အခြေအနေကတော့ပြောမဆိုတော့ကိုရှိရင်တော့ကိုသွားရောမရှိရင်တော့ပြန်အလိုမျိုးအရင်ကတကယ်လောက်ကောင်းလို့ရှိအခုအပြင်ကကိုပမာရေးသားပြီးရှင်လားတော့ဘယ်ပြန်ပြန်လို့အလိုမျို
းတရုတ်ပြည်ထဲနေထိုင်ခွင့်အထောက်အထားရှိရင်တော့မှဝင်ငွေမရှိအလိုမရှိပဲဆက်ပြီးနေနိုင်ဖို့မဖြစ်နိုင်ကြောင်းရွှေလီမျိုးကကိုစော်မျိုးဝင်းကပြောပါတယ
်ဒီနေ့လည်းနဲ့ကျွန်တော်တို့ရက်ကလုံခြုံရေးတွေပေါ်မှာသင်ရှင်းနေလာတယ်ဒါပြီးတော့မှအခုကမှပြုပြင်နေတဲ့လူတွေကပြင်းပြင်းလို့ရတယ်ပေါ့ဗျာပြင်းပြင်းရတယ်ပြင်းပြင်းထားတဲ့လူကိုမလည်းပြန်ဆီလို့ရင်ပြန်ပို့ခင်းတယ်တကယ်လို့မပြန်ချင်ဘူးဆိုလို့ရှိရင်ရှေ့ဆက်ပြီးဒီမှာကြံခဲ့တဲ့လူတွေကလော်ရောင်းမဖို့နဲ့ရှင်ပေါ်မှာပြုပြင်လို့မရဘူးပေါ့နော်သူတို့အနေနဲ့နောက်ထပ်တစ်ခါဆက်မပို့ပြီးတော့ဘူးပေါ့အများပြန်တဲ့လူရရင်လည်းကျွန်တော်တို့ပြန်ရမှာပေါ့လော်ရောင်းအစားထားများတော့လက်ထက်ကလည်းပုံစံအသေးကြီးမှမရှိတော့ဘူ
းဧပြီလတုန်းကရွှေလီနဲ့ကျေကောင်မြို့နယ်နှစ်ခုလုံးကိုတလနီးပါးလော်ဒေါင်းချခဲ့ပါတယ်အခုဇူလိုင်လထဲမှာထပ်ပြီးလုပ်တဲ့လော့ဒ်ဒေါင်းကိုတော့တရုတ်ဘက်ကပုံပြီးတင်းတင်းကြပ်ကြပ်ကင်တွယ်နေတယ်လို့ကျေကောင်မျိုးကမြန်မာနိုင်ငံသားတဦးကပြောပါတယ
်။အခုရှိနေတဲ့ကောထမှာပူပြောင်းမှပြန်လောက်တယ်ပေါ့။တဖြည်းဖြည်းနဲ့ပူပြီးဆိုင်တာလို့လည်းသူတို့အလို့သမားနဲ့အနေနဲ့လည်းပေါ့။တိုက်ကြည့်နေဆိုရင်သူတို့အဖေကတော့အတွက်နဲ့မှပူပြီးလုပ်ကြတာရှိတယ်။အဲ့ဒါကြီးလည်းလည်းကြည့်တော့မှသူကအရေးကားနဲ့လောက်တော့ဒီမှာစီးစီးတွေပေါ့။ဖန်စီတွေပေါ့။လောလောဆယ်ပို့တယ်ပေါ့
။မြန်မာနဲ့နေဆက်တရုတ်မျိုးတွေမှာကုန်ထုတ်လုပ်ငန်းနဲ့တခြားစီးပွားရေးလုပ်ငန်းတွေရပ်တန့်နေပြီးကိုဗစ်ရောဂါပြင်းထန်နေချိန်အိမ်အပြင်မထွက်ရတဲ့ကာလကလည်းကြာရှည်နိုင်တယ်လို့အများကခန့်မှန်းထားတာပါမြန်မာပြည်မှာကိုဗစ်ကူးစက်မှုတွေများနေတာကြောင့်လည်းတစ်နှစ်ကိုကုန်သွယ်မှုပမာဏအမေရိကန်ဒေါ်လာတန်း4000ကျော်ရှိတဲ့နှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးအားလုံးကိုလည်းတရုတ်ဘက်ကရပ်ထားပါတယ်ရွှေလီမြို့ကတ်ယောဂါကာဝယ်ထိန်းချုပ်ရေးလုပ်ငန်းဦးစီးဌာနကတော့ရွှေလီမှာအသွားအလာကန့်တတ်မှုတွေဆက်လုပ်ထားမယ်လို့မနေ့ကထုတ်ပြန်တဲ့ညင်ညာချက်ထဲမှာရေးသားထားပါတယ်။ဒီတော့တွင်ကိုသဘောနဲ့ကိုနေရပြန်ခြင်းနဲ့မြန်မာနိုင်ငံသားတွေအနေနဲ့လည်းတက်ဆိုင်ရာစီရင်စုရဲစခန်းနဲ့တိရွာအုပ်ချုပ်မှုတာဝန်ခံတွေကိုအကြောင်းကြားပြီးပြန်နိုင်တယ်လို့တရုတ်အာဏာပိုင်တွေကထုတ်ပြန်ထားပါတယ်ခင်ဗျာ။